စ်မှန်စိတ်ထားတဲ့အပြည့်ရည်ရည်အတွက်လက်ရှိ NCA စာချုပ်မှာအားနည်းချက်တွေရှိနေကြောင်းနဲ့ပြန်ပြီးသုံးသပ်ပြင်ဆင်ဖို့ငြိမ်းချမ်းလုပ်ငန်းစဉ်မှာကိုယ်တိုင်ပါဝင်နေသူတွေကတိုက်တွန်းပြောကြားလိုက်ပါတယ်ဒုတိယအကြိမ်၂၁ရာစုပင်လုံညီနာခံကိုမကြခင်ကျင်းပမဲ့ကာလမှာတိုက်ပွဲတွေမဖြစ်ဖို့တစ်ဖက်နဲ့တစ်ဖက်ပြေးလည်အောင်ညှိနှိုင်းဆောင်ရွက်သွားမယ်လို့တက်မတော်ကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးရာပြေးကမင်းကစတင်ကျင်းပတဲ့ငြိမ်းချမ်းဆိုင်ရာဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင
်အခုလိုစစ်တပ်ကိုယ်စားလှယ်ရဲ့တင်ပြဆွေးနွေးမှုတွေကြောင့် NCA စာချုပ်မှာလက်မှတ်ရေးထိုးပြီးသားတိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတက်မတော်ကြားမှာတိုက်ခိုက်မှုတွေရှိလာနိုင်သလားလို့မေးခွန်းထုတ်စရာဖြစ်လာပါတယ်ဒါနဲ့ပတ်သက်လို့တီထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကနိုင်ငံရေးပါတီဘက်ကအတွေ့အမှုလည်းဖြင့် SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အတွေ့အမှုနှင့်စိုင်းကြော်ညွန်းကအခုလိုပြောပါတယ
်။ဒီကတော့ NCA လက်မှတ်ရေးထိုးထားပြီးသားဖြစ်တဲ့တိုင်းလာလက်နက်ကိုင်အဖွဲ့စည်းတွေနဲ့တော့အထွေထူးတော့ဟိုတိုက်ပစ်ခတ်တိုက်ခိုက်မှုရှိလိမ့်မယ်လို့မမြင်ပါဘူး။ဒါပေမဲ့ဒါကိုအရေးတကြီးပြောနေရတယ်ဆိုတာကအခုကျင်းပမဲ့ပြည်တော်စုညီချင်းညီလာခံ27ရာစုပင်လုံဒုတိယအစည်းအဝေးကိုအလေးထားတယ်ဆိုတဲ့သဘောလည်းတက်ရောက်နိုင်ပါတယ်ဒီ
ဒါပြင်အခုဒုတိယအကြိမ်ပင်လုံညီလာခံမှာအားလုံးလက်ခံနိုင်တဲ့ဖက်ဒရယ်မှုနဲ့ပတ်သက်တဲ့သုံးဖြတ်ချက်ကိုချနိုင်ဖို့အစိုးရဘက်ကကြိုးပမ်းမှုလည်းဖြစ်နိုင်တယ်လို့စိုင်းကြော်ညွန်းကပြောပါတယ်ဒါပေမဲ့လည်းလက်ရှိ NCA စာချုပ်မှာအားနည်းချက်တွေရှိနေသေးတဲ့အတွက်ပြန်လည်သုံးသပ်ပြင်ဆင်ဖို့လိုနေကြောင်းသူကအခုလိုထောက်ပြပါတယ်
ဟုတ်ပါဒီ NCA နဲ့ပတ်သက်ရင်တော့ဒီ NCA ကဟိုအပြီးပြည့်စုံကြီးမဟုတ်ဘူးလိုအပ်ချက်တွေတော့ရှိနေတယ်လိုအပ်ချက်ရှိလို့လည်းဒီ NCA လက်မှတ်မရေးထိုးထားတဲ့တိုင်းနယ်လက်နက်ကိုင်ဖွဲ့စည်းများကဒီ NCA ကို review လုပ်ပြီးတော့ဟို NCA မှာပါတဲ့တချို့ချက်လက်တွေကိုပြင်ဆင်ခြင်းနဲ့ဆိုတဲ့သဘောမျိုးရှိပါတယ် NCA ကိုပေါ်ဆောင်မှုအပိုင်းမှာလည်းဒီအားနည်းချက်တွေရှိတယ်ဆိုတဲ့အချိန်မှာကျတော့ဒီ NCA အပေါ်မှာယုံကြည်မှုတွေတဖြည်းဖြည်းကျလာတဲ့သဘောလည်းရှိပါတယ်
မနေ့ကစတင်ကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအစည်းအဝေးမှာတိုင်းရင်းသားလက်နက်ကိုင်တွေဘက်ကကိုယ်စားလှယ်တွေဖြစ်တဲ့ကရင်အမျိုးသားလူမျိုးရေးတပ်ဖွဲ့ KNL စစ်ထောက်ချုပ်ဗိုလ်ချုပ်စောအိုက်ဇဖိုးကလည်းသူတို့ကော်မတီအနေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ယုံကြည်စိတ်ချမှုကိုရဖို့လိုအပ်နေကြောင်းပြောသွားပါတယ်။အဓိကလိုအပ်နေတဲ့အကြောင်းအရာကတော့အပြစ်ခက်ရစဲရေးစောင့်ကြည့်တဲ့ကော်မတီရဲ့လုပ်ငန်းစဉ်တွေကိုအပြစ်အဝါအကောင့်ထဲဖော်နိုင်ခြင်းမရှိသေးတာကိုတွေ့ရတယ်လို့မွန်ပြည်နယ်အရသာအပြစ်ခက်ရစဲရေးစောင့်ကြည့်ရေးကော်မတီအတွေ့အမှုမင်းအောင်ထူးကပြောပါတယ
်ဟိုရေးထားတဲ့ဒီစီမီစီကန်တွေအတိုင်းပေါ့နော်တကယ်တော့ဟောတကယ်ဟိုဆောင်ရွက်နိုင်မယ်ဆိုရင်တော့ NC လက်မှတ်ထိုးထားတဲ့တိုင်းတန်းလန်းနိုင်ငံဖွဲ့ရဲ့အထက်မှာဆိုရင်ဒီယုံကြည်မှုတော့ပိုရလာနိုင်တယ်ပေါ့နော်ပြောချင်တာဒီ NC ကိုကောင်းလေဖော်တဲ့ခါမှာတကယ်တမ်းကျတော့ဒီစာချုပ်တွေကိုထိန်ညှိဖို့နော်ဟိုရှိနေတဲ့အချိန်တွေကနေနောက်ပြန်မသွားဖို့တော့ကတကယ်တမ်းကျတော့ဒီစောင့်ကြည့် mechanism ကဒီ GMC U တခုပဲရှိတော့ဗောနော်လောလောဆယ်ဒါကသူကအောက်ချိန်မှာတော့စင်ကင်စင်ကင်ရှိတော့ဗောလေဒါပေမဲ့အခုချိန်ထိကျွန်တော်ဒီ GMC အနေနဲ့ကသူကဒီ function တိတ်မဖြစ်သေးတာမျိုးလဲဟိုတွေ့နေရတော့ရှိတော့ဗောနော်အဲ့တော့ဘာဖြစ်ဖြစ်ဖြစ်တကယ်လို့တကယ်လုံနိုင်မယ်ဆိုရင်တော့တစ်ဖက်မှာလဲဒီ NC ကိုအကောင်းလာစေတဲ့အနေအထားမျိုးတခုတော့ဖြစ်လာနိုင်မယ်လို့မျှော်လင့်တော့ဗောနော်
အစည်းအဝေးကိုမေလ3ရက်နေ့ကနေ5ရက်နေ့အထိရန်ကုန် NRPC ဌာနချုပ်မှာကျင်းပနေတာဖြစ်ပါတယ်။ဒီတော့တွင်မှာပဲ NCA ကိုလက်မှတ်ရေးထိုးဖို့ဖိတ်ကြားမခံရတဲ့တအောင်းပလောင်တပ်ဖွဲ့၊ကိုကန့်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပါတယ်ရှင်။